ဒီကနေ့23ရက်နေ့မှာအကျဉ်းသား9000ကျော်ကိုသမရဥဝင်းမြင့်ကပြစ်ဒဏ်လွတ်ငြိမ်းသက်သာခွင့်ပြုလိုက်ပါတယ်။အခုချိန်ထိလွတ်မြောက်လာသူတွေထဲမှာတော့နိုင်ငံရေးအကျဉ်းသားအနည်းငယ်သာပါဝင်ပါတယ်။နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ AAPPB ကတော့မြန်မာနိုင်ငံအတွင်းမှာရှိတဲ့နိုင်ငံရေးအကျဉ်းသားတွေအကုန်ကိုချွင်းချက်မရှိလွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်မေခါကပေးပို့ထားပါတယ်ရှင်
။မြန်မာတက္ကသိုလ်1382ခုနှစ်နိစ္စန်တရက်နေ့မှာတမရအမိတ်နဲ့လူငယ်ချမ်းသာခွင့်ပေးခဲ့တာမှာနိုင်ငံသားအကျဉ်းသား9551ယောက်ပါဝင်ခဲ့ပြီးနိုင်ငံသားအကျဉ်းသား16ဦးပါဝင်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အခုပြန်လွတ်လာသူတွေထဲမှာနိုင်ငံရေးအကျဉ်းသားဘယ်လောက်ပါဝင်တယ်လဲဆိုတာတိတိကျကျမသိရသေးပေမဲ့အခုပြန်လွတ်ပြီးစည်းရင်းတွေအရာတော့နိုင်ငံရေးအကျဉ်းသားပါဝင်မှုဟာအင်မတန်နည်းတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ AAPPB ကကိုပိုကြီးကပြောပါတယ
်။ကျွန်တော်ဆိုကျွန်တော်သိရတာလောအိုးတော့သိကြတယ်ဒီ2000လောက်ရအောင်ကလာတာ
။
ဟုတ်ဟုတ်။ဒီ2019နှစ်လောက်ရှိပါပြီ။နိုင်ငံရေးကျန်းသာပြဿနာကိုကြီးနေသေးတယ်ဆိုလို့ရှိရင်တော့ဒီလိုပြည်ဝင်စစ်တွေရက်ဆိုင်ပြီးတော့ငြင်းငြင်းရသွားတာတရားမျိုးပြဿနာကိုဖြေရှင်းနိုင်တာတော့ဘယ်ခေါ်ဒီငြင်းချုပ်စီလူသက်ဆော့ပြောဆိုခွင့်လူသက်ဆော့ရေးသားခွင့်လူသက်ဆော့စီတက်တဲ့ကိုယ်တွေကိုကျန်းသူမှုမဟုတ်တော့ဘူး။မဟုတ်တော့တဲ့အခြေပြန်ပြောင်းလဲဖို့တော့ပါတယ်။နောက်အဲ့လိုပဲကျွန်တော်နိုင်ငံမှာဥပဒေတွေတော်တော်များများကအင်းလို့ရှိဆိုတဲ့ချက်တွေကဆွဲရတဲ့ဥပဒေဖြစ်ပြီးတော့မတရားတဲ့ဥပဒေတွေပြည်နေတဲ့ဥပဒေဖြစ်ပါတယ်။ဒီဥပဒေကိုသူရင်ပြောင်းလဲနိုင်တဲ့အခါကျရင်တော့ကျွန်တော်တို့ဒီမိုကရေစီလူပေါင်းကိုတော်ရတဲ့လမ်းကြောင်းအပမောရောက်နေပြီလို့ကျွန်တော်တို့သုံးသပ်လို့ရမှာပါ။အခုချိန်ကတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေလည်းရှိနေတယ်။အစိုးရကတရက်နှစ်ကြိမ်တပ်ဖွဲ့တွေကိုအမိပေးနိုင်တဲ့အနေအထားမျိုးမှမရှိနိုင်ဘူး။ဒီလိုအခြေအနေမျိုးမှာတော့ကျွန်တော်တို့ဒီမိုကရေစီအတွက်ကုသရေးကိုရောက်ပြီပေါ့ပြောခဲ့တဲ့အနေအထားမှာပဲရှိနေပါသေးတယ်
။အကျဉ်းသား9000ကျော်ကိုလွတ်မယ်လို့ထုတ်ပြန်ထားပေမဲ့အခုချိန်ထိတော့တော်တော်များများပြန်မလွတ်သေးပါဘူး။အချို့သောထောင်တွေမှာစစ်စစ်လုတ်ကင်မှုတွေလှုပ်ဆောင်နေရဆဲဖြစ်တယ်လို့အကျဉ်းဆောင်တာဝန်ရှိသူတွေကဆိုပါတယ်။ညနေ၄နာရီကျော်ထိရရှိထားတဲ့စည်းရင်းအရာလွတ်လာသူအများစုကစစ်မှန်ရေးမကောင်းသူတွေအသက်အရွယ်ကြီးရင်သူတွေအများစုပါဝင်တယ်လို့သက်ဆိုင်ရာထောင်အာဏာပိုင်တွေကတော့ဆိုပါတယ်။အင်းစိန်ထောင်မှုဖြစ်တဲ့ဥစော်စော်ကတော့ဒီကနေ့အင်းစိန်ထောင်ကနေလွတ်လိုက်သူတွေထဲမှာနိုင်ငံရေးအကျဉ်းသားမပါဝင်ဘူးလို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ AAPPB ကကိုပိုကြီးကပြောပါတယ်။ပြီးခဲ့တဲ့နှစ်ကနှစ်စန်းတရက်နှစ်မှာခုလိုပဲပြန်လွတ်ပေးတဲ့အကျဉ်းသားတွေထဲမှာလည်းနိုင်ငံရေးအကျဉ်းသားအနည်းငယ်သာပါဝင်ခဲ့တာပါလက်ရှိ NLD အစိုးရအနေနဲ့ဒီမိုကရေစီပြုရင်ပြောင်းလဲမှုတွေဖော်ဆောင်နေတဲ့ခုလိုအချိန်မှာနိုင်ငံတွင်းကနိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လွတ်ပေးတယ်လို့ကိုဘူကြီးကတော့ပြောပါတယ
်တကယ်တမ်းကျတော့ဒီနိုင်ငံရေးအကျဉ်းသားတွေကချွင်းချက်မရှိအများဆုံးလွတ်ပေးတယ်လို့ပေါ့နော်အဲ့တော့ဒီလက်ရှိအစိုးရအနေနဲ့အတိတ်ကိုတော့သင်္ခါရယူဖို့တို့အပ်တယ်အတိတ်တော့လည်းမတော်ဆန်းစကြီးလိုကိုဖန်လာတယ်ဖန်လာပြီးတော့ကကြတော့ဒီနိုင်ငံသား PR တွေပို့ရလာတယ်နောက်စီဝါရှင်တွေတော့မဟုတ်ဘူးကြာတာတွေကတော်တော်လေးကျဲတော့လာကြလို့ရှိတယ်အဲ့ဒီကနေပြီးတော့ဒီစစ်အစိုးရကတော်ဆန်းစကြီးလိုလွတ်ပြီးတယ်နိုင်ငံရေးစစ်စီမှာပုံမပေါ်အောင်ဆောင်ပေးတယ်အဲ့လိုချိန်မှာတိုင်းပြည်ကအကောင်းမကိုပြည့်သွားတာဆိုလို့ရှိပါတယ်ဆိုတော့အခုလည်းအဲ့လိုပဲပေါ့နိုင်ငံရေးကျင်းသားတွေကိုလွတ်ပြီးပြီးတော့ကကြတော့သူတို့ကပုံမပေါ်ဆောင်ရတာကတိုင်းပြည်အကောင်းမကိုပြည့်ဖို့အတွက်တော့တကယ်တည်းတမဲရင်းကိုထောက်ကျူဖို့အတွက်အကောင်းဆုံးပါ
ဒီကနေ့အင်းစိန်ထောင်ကလွတ်မြောက်လာသူတွေထဲမှာရခိုင်အရေးတည်ငြိမ်သားမှုနဲ့ပတ်သက်လို့နှစ်ချေထောင်ဒဏ်ကြခံနေရတဲ့ writer သတင်းသမားတွေလည်းမပါဝင်ခဲ့ပါဘူး။ဒါနဲ့ပတ်သက်လို့ writer သတင်းသမားတွေရဲ့ရှေ့နေဦးတန်းစောအောင်ကတော့
ဘာလို့မပါလဲဆိုတော့ဒါကအဲရောသမားပြင်စင်စားတဲ့နေရာမှာတခြားချက်တွေထည့်စင်လာလို့ပဲဖြစ်နေ။အဲရောသမားကသူ့ရဲ့ president ပါတာကိုသုံးတဲ့နေရာမှာတခြားမစင်စားပဲနေသူကသုံးတယ်ဆိုရင်ကျွန်တော်ပါနေပါလေ။ဒါပေမဲ့အဲ့လိုလည်းတုံးမယ်ဆိုတဲ့အလားအလာကိုကြည့်လို့မတွေ့သေးဘူ
း။လက်ရှိချိန်ထိမန္တလေးတိုင်းစကိုင်းတိုင်းပဲခူးတိုင်းနဲ့ကချင်ပြည်နယ်ကအချင်းတောင်တွေစီကအချင်းသားတွေကတော့ပြန်လည်လွတ်မြောက်နေစေဖြစ်ပါတယ်။လက်ရှိရရှိထားတဲ့စည်းရင်းရဒီထဲမှာနိုင်ငံရေးအချင်းသား2ဦးသာပါဝင်နေတယ်လို့နိုင်ငံရေးအချင်းသားကူညီဆောင်ရှောက်ရေးအဖွဲ့ AAPPB ကအတည်ပြုပြောဆိုထားပါတယ်ရှင်။